မြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရက်တွေပိုများမလာအောင်နဲ့ပြည်တွင်းစစ်ဖြစ်မလာရေးတို့ဟာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အဓိကညှိနှိုင်းချက်ဖြစ်တဲ့နယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်တမ်မတ်ကြီးကတောက်ကြနေမှာပြောပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှာတောက်ကြနေကလုပ်ခဲ့တဲ့မြမအရေးတကပိတ်စည်းဝေးပွဲပြီးတဲ့နောက်တရုတ်တမ်မတ်ကြီးကြိုင်ကျွန်းကသတင်းထုတ်တွေကိုအဲ့လိုပြောခဲ့တာပါ။အဲ့ဒီစည်းဝေးမှာရှီတောင်ရှာနိုင်ငံများအဖွဲ့အာဆီယံရဲ့မြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးဖရက်ဆိုခွန်နဲ့ကုလသမဂ္ဂဒွန်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာတို့ကမြန်မာအရေးတင်ပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာအခြေအနေတည်ငြိမ်လာအောင်အာဆီယံကုလသမဂ္ဂနဲ့တခြားနိုင်ငံတွေဆက်ပြီးကြိုးပမ်းအားထုတ်သွားနိုင်မယ်လို့သူမျှော်လင့်ကြောင်းတမ်မတ်ကြီးကျွန်းကပြောပါတယ်။အာဆီယံအဖွဲ့အစည်းနဲ့မြန်မာအရေးမှာအဓိကအခန်းကဏ္ဍကနေပါဝင်တဲ့လို့တရုတ်ကယုံကြည်ကြောင်းလဲတရုတ်တမ်မတ်ကြီးကပြောပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့ကြိုးပမ်းအားထုတ်မှုတွေကိုတရုတ်နိုင်ငံကကြိုးဆိုတယ်လို့တမ်မတ်ကြီးကျွန်းကပြောပြီးဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်ဟာတိတ်ကောင်းပြီးတိတ်ကိုအကျိုးရှိကြောင်းထပ်ပြီးကြိုးပမ်းလို့ဆောင်တော့ဖို့ပန်ကြားထားကြောင်းပြောပါတယ်။အာဆီယံဒုကိုယ်စားလှယ်ဝန်ကြီးဆိုခွန်ကလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံရဲ့နောက်ခံသမိုင်းကြောင်းတမူထူးခြားတဲ့နိုင်ငံရေးဖွဲ့စည်းတည်ဆောက်ပုံနဲ့စစ်ဖက်ပါဝင်တဲ့အခက်အခဲတွေကိုနားလည်မှာဖြစ်ကြောင်းအဲ့ဒီအပေါ်အခြေခံပြီးတော့သာမိမိတို့အနေနဲ့အဖြေတစ်ခုကိုရှာနိုင်မှာဖြစ်တယ်လို့ပြောခဲ့ပါတယ်။ဒီဥဒမ်မကြီးကလက်ရှိအခြေအနေမျိုးကိုလူတချို့ကမနှိမ်ညိုကြပါဘူး။ဒါပေမဲ့ချီနေပူဆိုးလာမှာအကြမ်းဖက်မှုတွေပိုများလာမှာပြည်ရင်းစစ်ဖြစ်လာမှာကိုကျွန်တော်တို့ရှောင်ရှားတဲ့နယ်ဆိုတော့ကိုလည်းသတိထားတဲ့နယ်လို့ကျွန်တော်ယူဆပါတယ်ဆိုပြီးပြောပါတယ်။ဒါဟာကျွန်တော်တို့မပြတ်ကင်ဆွဲထားရမယ်အဓိကရည်မှန်းချက်ပါပဲလို့ဆိုပါတယ်။နိုလင်းဟီဇာကိုကုလသမဂ္ဂအထူးကိုယ်စားလှယ်ဖြစ်ခန့်တဲ့ပေါ်ရုပ်နိုင်ငံကကြိုးဆိုတယ်လို့လည်းတမ်မတ်ကြီးကပြောပါတယ်။မြန်မာအရေးအဓိကသက်ဆိုင်သူတွေနဲ့နိုလင်းဟီဇာကဆက်သွယ်ပြောဆိုနေပြီးမြန်မာနိုင်ငံကိုလာအောက်ခွင့်ရဖို့ပန်ကြားထားကြောင်းသူဖြစ်အောင်လုပ်နိုင်မယ်လို့မျှော်လင့်ကြပါစို့ဆိုပြီးတရုတ်တမ်မတ်ကြီးကြံကျွန်းကပြောသွားပါတယ်။အထူးကိုယ်စားလှယ်ဟေးဇာအနေနဲ့မြန်မာနိုင်ငံကိုမကြခင်တွားရောက်ဖို့ကြိုးစားမှာဖြစ်ပေမဲ့လက်ခံနိုင်ပွဲကောင်းမွန်တဲ့သတ်မှတ်ချက်ရှိရမယ်လို့ပြည်ထောင်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာဒုတိယတမ်မတ်ကြီးဂျိမ်းစ်ကာရီယူကီကပြောပါတယ်။လူမျိုးရေးကောင်စီမှပထမဆုံးအကြိမ်ဖြစ်အာဆီယံနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်တို့ပြောတာကိုနားထောင်ခွင့်ရခဲ့တာအရေးပါကြောင်းနဲ့သူတို့ကိုလူမျိုးရေးကောင်စီကအပြည့်အဝအားပေးထောက်ခံတယ်လို့ပြည်ထောင်ဒုတမ်မတ်ကြီးကာရီယူကီကပြောပါတယ်။လူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူညီတဲ့ကဏ္ဍတွေကိုထင်ဟမဲ့ထုတ်ပြန်ချက်တခုထွက်လာဖို့လှုံ့ဆော်နေတယ်လို့လည်းဒုတမ်မတ်ကြီးကပြောပါတယ်။လူမျိုးရေးကောင်စီအနေနဲ့ဒီကနေ့ကြားခဲ့ရတယ်လို့ပဲအာဏာသိမ်းမှုမတိုင်ခင်ကအသက်ကအကူအညီအရေးပေါ်လိုအပ်သူလူပေါင်းတသန်းရှိခဲ့တာကနေအခုဆို14သန်းဖြစ်နေပါပြီလို့ဒုတမ်မတ်ကြီးကာရီယူကီက AP သတင်းဌာနကိုပြောပါတယ်။ဒီအခြေအနေဘိုးဘီကြာရှည်လာတာနဲ့အမျှပိုဆိုးလာပါလိမ့်မယ်။လူသားဆန္ဒမှုအကူအညီတွေစစ်ဘက်ကပိတ်ဆို့ထားတာကိုရပ်ပစ်ဖို့လိုပြီး၅ချက်ပါပုံသဘောတူညီချက်ကိုအကောင့်ထည့်ပေါ်ရေးသူတို့ကိုယ်တိုင်ပေးထားတဲ့ဂရုကဝတ်အတိုင်းစလုပ်ရပါမယ်။နောက်ထပ်နှောင့်နှေးကြံ့ကြာမှုမရှိရတော့ပါဘူးလို့ပြည်ထောင်ဒုတမ်မတ်ကြီးဂျိမ်းစ်ကာရီယူကီကပြောပါတယ်။